ဒေါ်ရစီမြခင်ဗျာအခုရက်ပိုင်းအတွင်း NLD ပါတီရဲ့ဗဟိုဦးစီးအဖွဲ့ကိုပြန်လည်ပြင်ဆင်တိုးချက်ဆောင်ရွက်နေတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီး NLD ဗဟိုကော်မတီ CEC ရဲ့လုပ်ရဟာဒီမိုကရေစီနည်းလမ်းမကျဘူးလို့အောက်ခြေပိုင်း NLD ပါတီဝင်တွေကြားဝေဖန်တန်တွေထွက်ပေါ်နေပါတယ်ဒီလိုဝေဖန်ချက်နဲ့ပတ်သက်လို့ NLD ဗဟိုကော်မတီဝင်တဦးလည်းဖြစ် NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးခင်မောင်ဆွေကအခုလို့ရှင်းပြပါတယ်
ကျွန်တော်အဖွဲ့ချုပ်မှာဒီလိုဝေဖန်တဲ့ခါကြီးရှိနေတာကိုကျွန်တော်လက်ခံရမှာဖြစ်တယ်။ကျွန်တော်တို့တိုင်းကဒုံကြီးကျင့်စဉ်နဲ့ညီညွတ်အောင်ကျင့်စဉ်ပေါ်ကကျွတ်ပြီးသွားဖို့အကြောင်းမရှိပါဘူး။ဒီဒီနေတိုင်းစီရင်ရေးအဖွဲ့တွေကမြို့နယ်တွေရဲ့သဘောထားတွေကယူပြီးတော့ကအောက်ခြေကနေပြီးတော့ကျွန်တော်တို့ဟိုဒုံကြီးကျင့်စဉ်နဲ့အညီဒီကျွတ်မက်စနစ်တော်လကောင်းညီတိုင်းစီရင်မှုတော်လကောင်းဒါလို့ရနေကျွန်တော်တို့ဒီရှိလာတဲ့ပုံကိုရာသားချင်းကိုကျွန်တော်တို့လက်ခံပြီးကျွန်တော်တို့ဆွေးနွေးဒီနေ့ဒီလိုကြောင်းရှိပါလေ
အများကမျှော်လင့်ထားတဲ့ဒေါံဆန်းစုကြည်ပြန်လည်လွတ်မြောက်မလာခင်မှာ NLD ဒုက္ခတာဦးတင်ဦးပြန်လွတ်လာတဲ့ဆိုပေမဲ့ NLD ပါတီကိုအင်အားတောင့်တင်းအောင်ဦးဆောင်မှုမပေးနိုင်ဘူးဆိုရင် NLD ရဲ့ရည်မှန်းချက်တွေအကောင့်ထဲပေါ်လာမှာမဟုတ်ဘူးလို့မန္တလေးတိုင်းမိဒီလာမြို့နယ် NLD အဖွဲ့ဝင်ဒေါံမြင့်မြင့်အေကဝေဖန်ပါတယ
်အဓိကကတော့ပါတီကိုခဏခဏဖြစ်အောင်တိဆောက်စီစဉ်တာပါပဲကဘာအနေအဝန်းကဘလောက်ပဲပံ့ပိုးမှုပေးပြီး NLD ပါတီကပါတီနဲ့တူအောင်မတိဆောက်နိုင်ဘူးဆိုလို့ရှိရင်ကျမတို့ကအောင်မြင်မှုဒီမျိုးဒီလားကြောင့်တော်တော်ရောက်နိုင်မှာမဟုတ်ဘူ
း NLD ပါတီဒုက္ခတာဦးတင်ဦးအနေနဲ့အမျိုးသားပြန်လည်တင့်မြတ်ရေးတွဲဆောင်ဆွေးနွေးရေးအတွက်လှုပ်ဆောင်သွားဖို့ရှိပါတယ်လို့ NLD ပြောခွင့်ရဦးခမောင်ဆွေကပြန်လည်ရှင်းပြပါတယ
်ဂန္ဒီခမမှာဆက်မှတ်ထားတဲ့ကျွန်တော်တို့မူဝါဒတွေရှိပါတယ်နိုင်ငံရေးတက်သနာကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းမယ်နောက်ပြီးတော့အမျိုးသားပြန်လည်တက်မြတ်ရေးကိုပေါင်းဖို့အတွက်သူ့အစီအစဉ်လေးကိုအဓိကမှန်တင်ထားပြီးတော့ရှင်းနိုင်ခြင်းအစားရမ်းမှာရှိပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတင်ဦးကလည်းပဲအဲ့ဒီမူတွေကိုစုပ်တိုင်ပြီးတော့သွားမယ်လို့အတိအင်းမီဒီယာတွေမှာပြောပြီးဖြစ်ပါတယ
်။ NLD ဘဟုအနေနဲ့ပါတီနဲ့ပြည်သူတရားရဲဖြစ်အောင်မလုပ်နိုင်သမျှတော့တွဲဆောင်ဆွေးနွေးရေးဟာဝေးနေအိုးမှာပဲလို့ဘကိုးမျိုးနဲ့မဆန္ဒအမှတ်နှစ် NLD ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးမြတ်ဟာကထောက်ပြပါတယ်။
အဲ့တော့ NLD ကတရားသိပြီးတော့နည်းနေတယ်ဟိုညက်ဖြစ်နေတယ်တစ်ခါကအာသိကောင်းနေတယ်ဆို NLD ကပြောနေတယ်သူ့ဆုံးစင်းကြီးလမ်းစဉ်နေပါလိမ့်ဆိုတာတစ်ခါကဘရော့လုံးမှာလေအဲ့တော့ NLD ကနေပြီးတော့အားကြီးသိကောင်းနေပြည်သူတွေကနေတစ်ခါနဲ့ထောက်ခံလာတယ်ဆိုတစ်ခါကဥပဒ္ဒါပြည်လည်းပဲရတော့မယ်သူ့ဆုံးစင်းကြီးလမ်းစဉ်နေပါလိမ့်ဆိုတာဒီညီညွတ်မှုရှိလာတဲ့အချိန်မှာတော်လကောင်းNLD ကအာရီသိကောင်းလာတဲ့ခီမာတော်တော့အဲတစ်ဖက်ကဂျီစိတ်လာတော့မယ်လို့ဘောကတူကအဲ့လိုပဲယူကြည့်တယ
်။မိထီနာမျိုးနဲ့ကဒေါ်မြင့်မြင့်အေးကလည်းလူတူးနဲ့အနည်းဆုံးမှရှိနေတဲ့ NLD ပါတီရဲ့အောက်ခြေပိုင်းကိုခိုင်မာအောင်အရင်ဆုံးလှုပ်ဆောင်ရမယ်လို့အကြံပြုပြောဆိုပါတယ်
။ကျမတို့အခွင့်အရေးအဖွဲ့ဝင်တွေဟာအဲ့ရတဲ့လဲနေတဲ့လူတောင်မှဘိုးကခွန်မယ်ဆိုရင်အပြေးလွားသွားခြင်းကြတာ။အဲ့တော့ဖြစီးပုံကဘာမှပြန်မလုံနိုင်ခဲ့ဘူး။ဒေါက်ဆန်းစုကြည်တကူတော့အမြင်နဲ့ကတော့တော်တယ်။သူသွားတဲ့လမ်းကြောင်းလိုက်မှလူတွေကသူလာတဲ့ချိန်လေးပြည့်ချက်နေတယ်။ပြည့်ချဲသွားတာလည်းမရှိဘူး။အောက်ခြေကိုဆက်ပြီးထိထားတယ်။ပါတီကအာမကောင်ပါတီအာမကောင်ဒီအတွက်ကြောင့်ငါ့ဘာဖြစ်ဆိုတာဖိနှိပ်ထားနိုင်တယ်။ကျမတို့ကအာမကောင်နဲ့ပြည်သူလူထုဘာမှအကာအကွယ်မပေးနိုင်ဘူး
။အခုဆိုရင် NLD ဗဟိုကော်မတီဝင် CEC ဦးရီကိုအယောက်20ထိတိုးချဲ့ဖွဲ့စည်းပြီးဖြစ်သလို NLD ဗဟိုဦးစီးအဖွဲ့ CC ကိုလည်းတိုးချဲ့ဖွဲ့စည်းနေပါတယ်။ဒီလိုတိုးချဲ့ဖွဲ့စည်းအပြီးမှာတော့ခေါင်းဆောင်တွေအနေနဲ့နယ်အထိဆင်းပြီး NLD ပါတီကိုပြန်လည်ရှင်သန်အောင်တည်ဆောက်ဖို့လိုတယ်လို့ NLD လွှတ်တော်ကိုယ်စားလှယ်ဦးမြတ်လှကဆိုပါတယ်
။ဟလာအခု CEC ကိုတိုးချဲ့လိုက်တယ်။ဒါတကူက CC ကိုတိုးချဲ့တယ်။ဒါတွေနဲ့ရုပ်ထိုင်ပြီးတော့မရဘူး။အဲဒီတော့ခေါင်းဆောင်တွေကိုယ်တိုင်နယ်ဆင်းရမယ်။ခုနယ်နယ်ရရမှာပါတီတွေပြိုပြက်နေတယ်။ဟိုကြီးကမပြောနဲ့မြို့နယ်ဒီပါတော့အခုမရှိသလောက်ဖြစ်နေအဲ့ဒီလိုအချိန်ကာလအလားခေါင်းဆောင်တွေကနေပြီးတော့စီယုံကြီးဆင်းလိုက်လို့ရှိရင်နေမှာရှိတဲ့ပါတီတပ်သားတွေဟာအားရတက်လာပြီးတဲ့ခါမှာပါတီဘက်ကိုစိတ်ပြီးရိုက်လာလိမ့်မယ်အဲ့တော့ပါတီအားဖြစ်ဖို့အရေးကြီးတယ်အဲ့ဒီအားလို့လှုပ်လိုက်လို့ရှိရင် NLD ဆိုတဲ့ကြဆင်းနေတဲ့စီယုံကြီးတကူကပြန်ပြီးတော့တက်မှန်လာ
NLD ပါတီရဲ့ဗဟိုကော်မတီဝင်လည်းဖြစ်ပါတီရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဥက္ကမောင်ဆွေကတော့သူတို့မှအစီအစဉ်နေရှိပါတယ်လို့ပြန်လည်ရှင်းပြပါတယ်
။ဒီဘိုးဦးကြီးဆွဲပြီးတော့ဖြစ်ရင်သူ့ရေခေါ်ပြီးလို့ရှိရင်တော့ဖြစ်ရင်ဘယ်လိုနိုင်ငံရေးတာဝန်တွေကိုခွဲဝေတန်းဆောင်ကြမလဲဆိုတာကိုအချိန်တိုင်းဆွံ့ပြတ်သွားမှာဖြစ်ပါတယ်။ဘိုးဦးကြီးတွေဆိုတာ ဘဟုနဲ့မြို့နယ်တွေတိုင်းတွေခရိုင်တွေမှာအစရှိတဲ့ဒေသတွေမှာနိုင်ငံရေးတာဝန်တွေစီးပွားရေးအခြေအခြေတွေပြဿနာလူမှုရေးပြဿနာတွေကိုဘဟုနဲ့တိုက်ရိုက်လမ်းဖောက်ပြီးတော့ကတိုက်ရိုက်စီးပွားရေးပုံစံကိုဖော်နိုင်အောင်ဖွဲ့စည်းခြင်းဖြစ်ပါတယ်နိုင်ငံရေးရာသီဥတုနဲ့ရှင်ထိုးပြီးတော့ဘယ်လိုလုပ်ရမလဲဆိုတာကိုကျွန်တော်တို့ရှေ့မှာဆက်ပြီးတော့အကောင့်တွေဖော်သွားမှာဖြစ်ပါတယ
်နောက်ဆုံးသိရတာကတော့ NLD ပါတီဘဟုဦးစီးအဖွဲ့ CC ရဲ့အဖွဲ့ဝင်စီရင်ကိုအခုလာမယ့်ရက်ပိုင်းတွေအတွင်းအတီးပြုတ်ထုတ်ပြန်သွားဖို့ရှိကြောင်းသိရပါတယ်ခင်ဗျာ